မြန်မာတပ်မတော်လက်ရှိတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ MNDAA ကိုကန့်တပ်အပါအဝင် DNLA AA စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့လက်နက်ကိုင်လမ်းစဉ်ကိုစွန့်လွှတ်ကြောင်းကြီးနာပြီးတော့ရင်းခဲလုံခြုံရေးမှာပါဝင်လာပြီးအစိုးရနဲ့တပ်မတော်ကဆွေးရှိတိုက်ခိုက်ပြီးဆက်လက်ဆောင်ရွက်သွားမယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးကသဘောထားကြီးနာချက်ထုတ်ပြန်ထားပါတယ်။လက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့မတ်လ6ရက်နေ့ကထုတ်ပြန်ခဲ့တဲ့တပ်မတော်ရဲ့ကြီးနာချက်ပေါ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့တုံ့ပြန်ချက်ပြရအောင်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ပြောခွင့်ရတဲ့ဖြစ် DNLA တအောင်းပလောင်ချက်သူတွေဒီအတွင်မူပုံမှုချုပ်တာဖုံးချုပ်ကိုမှအင်ဂျင်နီယာကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစာပြီးပြောပြပါတယ်
။ကျွန်တော်တို့ပဲခွဲခြားပြီးတော့မှလက်လက်ဆွရမယ်လက်လက်အပ်မယ်ဆိုတဲ့ဂရီပေးမှသာလေဒီအခုပြောနေတဲ့ဘာမှတရားရည်ရမှုမရှိသေးတဲ့ငြိမ်းချမ်းရေးသူတို့ရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေပါလို့ရမယ်ပြောတဲ့ဟာကဒါကမြန်မာတပ်မတော်ရဲ့ငြိမ်းချမ်းရေးတကယ်လူလာတဲ့ဆန္ဒမရှိဘူးတန်းတူညီတာမရှိဘူးလို့ကျွန်တော်တို့မြင်ပါတယ်
အဲ့ဒီထောက်ပြန်ချက်ထဲမှာပါရဲ့ဒီတက်မလို့ကသူတို့ကင်ဆယ်ထားတဲ့ငင်းငယ်ကြီးမူဝါဒ6ရက်ကရောတကယ်ပဲအလုပ်ဖြစ်မယ်လို့ထင်ပါသားရှင
်မြန်မာတက်မလို့ကသူငင်းငယ်ကြီးမူ6ရက်နေပဲကင်ပြီးလုပ်မယ်ဆိုရင်တော့မြန်မာနိုင်ငံကဘလို့မှပြည်သူစစ်ကိုမရက်နိုင်ဘူးဘလို့မှဒီကျွန်တော်တို့ဒီပြည်တော်စုတကယ်ကိုကျွန်တော်တိုင်းတိုင်းညီညီလေးလုပ်ပြီးတော့မှဆောင်ရွက်နိုင်တဲ့ခြေလမ်းမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။မြန်မာနိုင်ငံပြည်သူစစ်ကိုရက်ဆဲပြီးတော့မှတကယ်ငြိမ်းချမ်းရေးရဖို့ဆိုရင်တော့ဒီမြန်မာတပ်မတော်အနေနဲ့ဒီလက်ရှိအစိုးရရဲ့လူဝါဒလက်ရှိရဲ့အစိုးရအောက်မှာနေပြီးတော့ကဒီငြိမ်းချမ်းရေးကိစ္စတွေဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်
။နောက်ပြီးတော့ဒီတပ်မတော်ရဲ့ထုတ်ပြန်ချက်မှာမတ်လ6ရက်နေ့က MNDAA ကိုကန့်တက်တွေကနေသူတို့ဒီညီအောင်9နေရာကိုပေါ့နော်တပြိုင်နက်သေးဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်အဲ့တော့တကယ်ပဲအနိုင်တိုက်နိုင်တယ်လို့ထင်လို့ဝင်တိုက်တာပါလားရှင
်ကျွန်တော်တို့ကဒီမြန်မာတပ်မတော်လည်းသူထောက်ပြန်ချက်ထဲမှာလည်းပြထားပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကတည်းကဒီဇင်ဘာလကတည်းကဒီဇင်ဘာလကတည်းကကျွန်တော်တို့ဒီကုကရဲ့ကမ္မနှစ်တည်းဒီလောက်ကရဲ့အပေါ်ဖက် -30 လောက်ပေါ်နေတယ်မှာကျွန်တော်တို့အပြင်းအထန်ထူးဆင်းနေတယ်အဲ့မှာရွာတွေရွာသားတွေအကုန်လုံးပြေးနေရပြီလနဲ့ကြီးတရားနဲ့ဆယ်တရားငါပြီးတော့လေကြောင်းစစ်စေးရတော့တောက်လျှောက်တလားကြောအပြင်းနဲ့ခြားနေကြဘူးမှဘာမှမတိကြဘူးကျွန်တော်တို့ကစစ်တန်ကလူလဲခံနေရတယ်ဒါကြောင့်မို့ကျွန်တော်တို့ကဒီအခုစစ်စေးရဆောင်ရနေခြင်းဖြစ်ပါတယ
်အဲ့တော့ဒီတိုင်းနာပြည်သူတွေကဆေးဘေးဒုက္ခခံနေရတော့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေပေါ့နော်ဘုံမှုတို့ဘက်မှာရောတာဝန်ရှိတယ်လို့မထင်ဘူးလားရှင
်တိုက်ပွဲဖြစ်ကြပြီဆိုတော့နှစ်ဖက်စလုံးကတာဝန်ရှိပါတယ်ကျွန်တော်တို့လည်းဒီတပ်ခံပြည်သူလူထုကျွန်တော်တို့အတက်နိုင်ဆုံးတော့ဘေးကင်းရာဖြစ်အောင်ကျွန်တော်တို့လည်းအတက်နိုင်ဆုံးကျွန်တော်ကြိုးစားကြတယ်ကျွန်တော်တို့အနေနဲ့လူထုအတွက်အများကြီးစိတ်မကောင်းရှိတယ်ကျွန်တော်တို့အတက်နိုင်ဆုံးအငြင်းချင်းဆုံးနည်းလမ်းနဲ့လည်းဖြည့်ရှင်းဖြည့်ရှင်းလို့မရတဲ့အခါမှာဖြစ်နေတာပေါ့
အခုအခြေအနေကတော်တော်လေးဆိုးနေတယ်ပေါ့နော်မြန်မာစစ်တပ်ကလည်းထိုးစစ်တွေနဲ့အပြင်းထန်ပြန်တိုက်နေတယ်အခုဘုံမှုတို့ရည်ရထားတဲ့ဒီနှစ်ဖက်ပြေဆုံးဆွေးနွေးရေးနိုင်ငံရေးရဆွေးနွေးရေးရလည်းဖြစ်မလာသေးဘူးဒီလိုတိုက်ပွဲတွေမျိုးမဟုတ်ပဲနဲ့တခြားလမ်းကြောင်းရောမရှိဘူးလားရှင
်နှစ်ဖက်တစ်ချက်ပြောချင်တာ NCE NCE ကငကူတို့ကကျွန်တော်ဆွေးနွေးတဲ့ NCE ကတကယ်အတိတ်ခရစ်စင်မှာရှိဒါပေမဲ့ NCE ဒီနောက်ပိုင်းဒီမြန်မာတမတော်ကပြည်ပြောင်းလဲလဲတဲ့ NCE ကထိုးခဲ့တဲ့ NCE ထိုးခဲ့တဲ့ဘိုင်းနာအဖွဲ့တွေတော့မှမြန်မာတပ်မတော်တိုက်ပွဲတွေဖြစ်နေတာ BNCR လက်တွေ့အဲတကယ်ကိုစစ်ပွဲတွေရက်ဆင်းနေတဲ့ NCE မဟုတ်ဘူးဒါကြောင့်မို့ကျွန်တော်တို့မြင်လာကကျွန်တော်တို့တကယ်တိုက်ပွဲဖြစ်နေတဲ့အဖွဲ့အစည်းတွေနဲ့ခုလက်ရှိအစိုးရနဲ့တော့မြန်မာတပ်မတော်ကလည်းလက်ရှိအစိုးရကနားထောင်ပြီးတော့မှလက်ရှိအခြေအနေကိုကျွန်တော်ဆွေးနွေးပြီးတော့မှဒီအပြည့်ရဖို့လိုပါတယ်ဒါကကျွန်တော်တို့ပြောနေတဲ့ဒီပန်ခန်းထိပ်သီးညီလာခံလေးကျွန်တော်ပြောနေတဲ့လမ်းကြောင်းအစ်ကိုရှာဖို့လိုတယ်ဒီ NCA လက်တွေ့အလုံးမဖြစ်တော့ဘူးအလက်တွေ့အလုံးမဖြစ်တာကြောင့်လည်းဒါကလည်းမြန်မာတပ်မတော်ရဲ့မူတဘောသားတွေကြောင့်ပဲဖြစ်ပါတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကတော့ကျွန်တော်တို့ကဒီလိုတွေ့ဆုံခြင်းနဲ့ဆွေးနွေးခြင်းတွေအရင်ဆုံးဆိုကျွန်တော်တို့ NCA နောက်ထိုးမယ်လေကျွန်တော်ပြောတော်ကြားလဲမြန်မာတပ်မတော်ကကျွန်တော်လက်လက်ချမှလက်လက်အပ်ဖို့ဒရိပေးမှသာလေပါလို့ရမယ်ဟိုတနေ့တော့ကတော့ဘုရားမြတ်ကဘုရားရဲ့အတိုင်းဆိုရင်ကျွန်တော်တို့ဘယ်အဆင့်မှပြေးမပါနိုင်ဘူးဆွေးနွေးချက်ပွဲတွေမှာပါနိုင်နေချင်းဖြစ်စတယ်လည်းမပါနိုင်ဘူးယက်တိယက်ပြောရတာဒါအဲ့လိုပြောရတဲ့တိုင်လေးနဲ့မှလည်းကျွန်တော်တို့သူ့စစ်ပြည်ဆင်တယ်ဆိုတော့ကျွန်တော်တို့ကဘာမှလုပ်လို့မရတော့ကျွန်တော်တို့ဒီလိုပဲမြန်မာတပ်မတော်ရဲ့သူ့စစ်ကိုကျွန်တော်တို့ကအလူလိုက်ခံပြီးတော့တော့ဒီလိုပဲအပြစ်တော့ခံလို့တော့အခြေရောကျွန်တော်တို့လည်းလက်မခံနိုင်ဘူးဒါကြောင့်မို့ကျွန်တော်တို့လည်းမတတ်နိုင်တဲ့အဆုံးကျွန်တော်တို့ကအခုလိုဟိုစီရီလို့ရှာမှုတွေပြန်လုပ်ရတာဖြစ်ပါတယ်
ဟိုတရုတ်အစိုးရကလည်းဒီမကြသေးခင်ရပိုင်းတွင်ကသူတို့ရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတရုတ်မြန်မာနယ်စပ်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေပေါ့နော်အဲ့ဒါနဲ့ပတ်သက်ပြောသွားတယ်ဒါတွေကိုချက်ချင်းရပ်ပြီးတော့အပြည့်ခက်ရစေးရေးအတွက်ဆွေးနွေးကြပါလို့သူတို့ဘက်ကတိုက်တွန်းထားပါတယ်ဒီပေါ်မှာရော ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ကြီးရဲ့သဘောထားဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ပါကျွန်တော်တို့မြင်လာတော့တေးအစိုးရအနေနဲ့ဒီထက်ပုံပြီးတော့မှဖြစ်ဖြစ်ရောက်ပြောဖို့လိုတယ်လှုပ်လဲလှုပ်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ဒါဖြစ်လို့ဆိုတော့အခုတိုက်ပွဲတွေကဒီအခုတောက်လျှောက်ပြည်နေတဲ့လက်နဲ့ကြီးတဲ့ဆိုရင်တေးရုပ်ဖက်ချန်းကိုတော်တော်များများကြပါပြီမနေ့ကလည်းအများကြီးကြပါတယ်ဆိုတော့ဒါတေးရုပ်ရဲ့တေးရုပ်လူထုတက်လက်တော့အနေနဲ့များလာပါတယ်